အစုရဲ့ Child Soldier Prevention Act ကလေးစစ်သားအသုံးပြုမှုအကာအကွယ်ပေးရေးဥပဒေအရမြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့စီးရေးအကူအညီတွေပိတ်ပင်ခံရတဲ့နိုင်ငံစီးရင်နှံမှာပါရှိနေတော့မှာဒါပေမဲ့လည်းအမေရိကန်မြန်မာဆက်ဆံရေးကပြီးခဲ့တဲ့နှစ်တည်းအတွင်းကောင်းမွန်တိုးတက်လာတာနဲ့အတူအချို့စီးရေးဆက်ဆံမှုတွေတော့ရှိနေဆဲဖြစ်ပါတယ်ဒီကြောင့်လည်းပဲသက်လို့ကိုသားညွန်ကတင်ပြပါမယ
်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ Child Soldiers Prevention Act အရကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကနေပြီးတော့အရေးယူဆောင်ရွက်လျက်ရှိရမှာနိုင်ငံရေးဌာနကထုတ်ပြန်ထားတဲ့ကလေးစစ်သားအသုံးပြုတဲ့နိုင်ငံ၁၀နိုင်ငံစီးရင်ပြုစုထားရှိပါတယ်အဲ့ဒီထဲမှာရှိတဲ့ဒီယီမန်ချတ်နဲ့တောင်ဆူဒန်နိုင်ငံ၃နိုင်ငံကိုတော့သမ္မတရဲ့အမိန့်နဲ့ပြီးခဲ့တဲ့သတင်းပတ်ကပဲတားမြစ်အရေးယူမှုကနေပြီးတော့ကင်းလွတ်ခွင့်ပေးခဲ့ပါတယ်ဆိုမာလီယာနဲ့ကွန်ဂိုသမ္မတနိုင်ငံတွေကိုလည်းတစ်စိတ်တစ်ပိုင်းကင်းလွတ်ခွင့်ပေးခဲ့ပါတယ်ဒါပေမဲ့ကြံ၅နိုင်ငံကိုတော့အမေရိကန်ပြည်ထောင်စုကနေစီးရေးအကူအညီမပေးရဘူးဆိုတဲ့ပိတ်ပင်ချက်ထဲမှာဆက်ထားပါတယ်ဒီထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့နိုင်ငံရေးဌာနပြောခွင့်ရသူမာရီဟော့ဖ်ကပြီးခဲ့တဲ့သတင်းပတ်ကလုတ်တဲ့သတင်းလာရှင်းလင်းပွဲတစ်ခုအတွင်းမှာပြောခဲ့တာ
ပါ to Burma CAR
စီးရင်ရပိတ်ဆို့ခံရတဲ့စီးရင်ဟာမြန်မာနိုင်ငံဘိုဟိုအာဖရိကသမ္မတနိုင်ငံရဝန္ဒါဆူဒန်နဲ့ဆီးရီးယားနိုင်ငံတို့ဖြစ်ကြပါတယ
်ဒါပေမဲ့လို့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့တော့အခြားနယ်ပယ်တွေမှာအကူအညီပေးဆောင်ရွက်နေတာတွေတော့ရှိတယ်ဆိုတာကိုနိုင်ငံရေးဌာနပြောခွင့်ရသူကဝန်ခံပါတယ်မြန်မာနဲ့အမေရိကန်ကြားဆေးဆက်ဆံမှုတွေဟာဒီပြီးခဲ့တဲ့နှစ်ပိုင်းကလေးကတဖြည်းဖြည်းနဲ့ဆက်ခဲ့တာပါအဓိကကတော့ဒီနှစ်ဖက်စစ်ဖက်အရာရှိကြီးတွေကြားအပြာလန်တွေ့ဆုံဆွေးနွေးတာတွေလူခွင့်ရေးကိစ္စလိုမျိုးတင်တန်းတွေဆွေးနွေးမှုတွေနှစ်ဖက်စစ်တပ်ကြားမှာပြုလုပ်တာတွေရှိနေပါတယ်နှစ်နိုင်ငံစစ်ဖက်ကူစရီတွေလည်းအပြာလန်တွားရောက်လဲပတ်မှုတွေရှိပါတယ်ဒါကြောင့်လည်းဒီမြန်မာနိုင်ငံကိုအခုလိုဆေးအကူအညီမပေးရပိတ်ဆို့ထားတဲ့၅နိုင်ငံစီးရင်ထဲမှာထည့်ထားပြီးမြန်မာနဲ့ဆေးဆက်ဆံမှုနောက်မြန်မာစစ်တပ်ကိုအကူအညီပေးမှုတွေနဲ့ပတ်သက်လို့တော့မိမြချက်တွေကိုနိုင်ငံရေးဌာနကရှင်းလင်းလင်းမဖြေနိုင်ခဲ့ပါဘူးကလေးစစ်သားအသုံးပြုမှုကာကွယ်တားဆီးရေးနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာဆွေးနွေးကိုဆွေးနွေးညှိနှိုင်းမှုတွေရှိနေပြီးတော့တိုးတက်မှုအချို့လည်းရထားတယ်လို့နိုင်ငံရေးဌာနပြောခွင့်ရသူကဖြေခဲ့ပါတယ
် 2012 the government of Burma signed a child soldiers action plan with the UN which had been under negotiation for more
မြန်မာဆွေးနွေးအနေနဲ့ကလေးစစ်သားအသုံးပြုမှုတိုက်ဖျက်ရေးစီစဉ်ပုံမှာကုလသမဂ္ဂနဲ့ဆောင်ရွက်ဖို့2012ခုနှစ်မှာလက်မှတ်ရေးထိုးခဲ့ပါတယ်ဒီအတွက်လည်း9နှစ်ကျော်လောက်အချိန်ယူညှိနှိုင်းခဲ့ရတာပါဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ကလည်းတနမန်ရေးအရာမြန်မာအစိုးရကိုတွန်းအားပေးဆောင်ရွက်သွားမှာပါဥပမာပြောရရင်လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံအမတ်ကြီးအနေနဲ့ပြီးခဲ့တဲ့ဩဂုတ်လအတွင်းကလူကုန်ကူးမှုဆိုင်ရာနှစ်နိုင်ငံဆွေးနွေးပွဲမှာအစစ်မြင့်တာဝန်ရှိသူတွေနဲ့ဒီကိစ္စကိုပြောဆိုဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးမှုတွေဆက်လုပ်သွားမှာပါတိုးတက်မှုအချို့လည်းရခဲ့တယ်လို့ရှေ့ဆက်ပြီးတော့ဆောင်ရွက်သွားဖို့ရှိပါတယ
်အခုလိုစီးအကူအညီမပေးရတားမြစ်ချက်ရဆိုရင်တော့အမေရိကန်ပြည်ထောင်စုစစ်တပ်ရဲ့နိုင်ငံတကာစီးရေးပညာပေးမှုနဲ့တနမ်းမိုင်းတွေနောက်စီးရေးပိုင်းမှာငွေကြေးပတ်သက်မှုတွေပါဝင်ပါတယ်မြန်မာနိုင်ငံဟာ2009ခုနှစ်ဥပဒေအတည်ဖြစ်ပြီးကလေးကအမေရိကန်ပြည်ထောင်စုရဲ့ကလေးစစ်သားအသုံးပြုမှုအကာအကွယ်ပေးရေးဥပဒေအောက်မှာပိတ်ဆို့မှုရအကျုံးဝင်ခဲ့တဲ့နိုင်ငံဖြစ်ပါတယ်2011ခုနှစ်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေဖြစ်လာပြီးနောက်ပိုင်းကလေးစစ်သားအသုံးပြုမှုကျဆင်းလာတဲ့ဆိုပေမဲ့အသုံးပြုမှုကတော့ဆက်ရှိနေတော့မယ်လို့စင်စာတွေမှာဖော်ပြကြပါတယ်အခုလိုအမေရိကန်ရဲ့စီးရေးကူညီမပေးရပိတ်ဆို့၅နိုင်ငံတည်းမြန်မာနိုင်ငံပါဝင်နေသေးတဲ့ကိစ္စဟာလက်ရှိမြန်မာနဲ့အမေရိကန်ကြားစီးရေးဆက်ဆံမှုကိုဘယ်လောက်ထိခိုက်နိုင်မလဲဆိုတာကိုတော့အမေရိကန်နိုင်ငံရဲ့ဌာနကမေးမြန်းထားရမှာတုံ့ပြန်ချက်မရသေးပါဘူးခင်ဗျာ